မြန်မာဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတရုတ်ပြည်ခီးစဉ်ကနေမနေ့ပြန်ပြောင်းမယ်လို့သိရပါတယ်ရှင်ခီးစဉ်နဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲလုပ်ဖို့ရှိလားရှင
်အဲသတင်းစာရှင်းပွဲလုပ်ဖို့အချိန်ရှိမှာမဟုတ်ဘူးတော်လည်းလည်းမြန်မာညနေရောက်ပြီလို့ရှိရင်တပတ်ခါနေပြီးတော့တန်းတက်မှာတော်တော်ပြန်တက်ရမှာအဲ့တော့ဒီသတင်းစာသတင်းစာရှင်းလင်းပွဲတော့မလုပ်နိုင်ဘူးတို့တော့ဒါနဲ့ပတ်သက်ပြီးတော့အဓိကကျတဲ့အချက်တွေတော့ဒေါအောင်ဆန်းစုကပြောကြားတဲ့အချက်တွေမူတည်ကျွန်တော်တို့ဟိုခြေလိုက်သဘောမျိုးတစ်ခုသို့မဟုတ်လည်းတရုတ်ပြည်သွားတဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့မှသဘောထားတစ်ခုတော့ပြုတ်ပြန်ကြီးညာဖို့တော့ဒေါအောင်ဆန်းစုကျွန်တော်တိုက်တွန်းမှာပါ
တရုတ်ကွန်မြူနစ်ပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်နှစ်ဦးရဲ့ပထမဆုံးတွေ့ဆုံကြတဲ့ဒီခီးစဉ်မှာပါတီနှစ်ခုဆက်ဆံရေးရောဘာတွေပြောင်းလဲသွားနိုင်ဖို့ရှိရလို့မြင်လဲရှင်
ပါတီနှစ်ခုဆက်ဆံရေးကပြင်လာတဲ့ပို့ပြီးတော့ဆက်ဆံရေးပုံများလာမှာပေါ့ဒါပေမဲ့သူတို့ဆက်ဆံတာနှစ်မျိုးနှစ်ပိုင်းရှိတယ်ဒီပိုင်းကသူတို့အစိုးရပိုင်းကနေပြီးတော့ကျွန်တော်တို့ပါတီကိုဆက်ဆံတာရှိတယ်နောက်ပြုတ်ကလေးပါတီနဲ့ကျွန်တော်တို့မြန်မာဒီမိုကရေစီအဖွဲ့ချုပ်တို့ဆက်ဆံတာအခုကအချိန်အမြင့်ဆုံးအချိန်ပေါ့တမိုင်းဝင်ပေါ့အဲ့တမိုင်းဝင်ဖြစ်တာကိုပဲကျွန်တော်တံပိုးထားတယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မို့လို့သူတို့ပါတီနဲ့ကျွန်တော်တို့ပါတီကပို့ပြီးတော့ဆက်ဆံရေးပို့ပြီးတော့အချိန်မြင့်လာလိမ့်မယ်လို့ကျွန်တော်ပြောလင့်ပါတယ
်ဟုတ်ကဲ့ပါရှင်ခီးစဉ်မှာတရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေဖြစ်တဲ့လက်ပတော်တောင်စီမံကိန်းနဲ့မြစ်ဆုံစီမံကိန်းတွေနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကိုရောထုတ်ပြန်အသိပေးနိုင်မယ်လို့ရောထင်လားရှင
်အဲ့ဒီနဲ့ပတ်သက်ပြီးတော့မှဟိုဒေါန်ဆန်းစီတရုတ်ပြည်ရောက်တဲ့အချိန်မှာကျွန်တော်တို့ဘက်ကတော့ဒါရေးတင်ပြရတာမရှိဘူး။ဟိုဆွေးနွေးရမရှိဘူး။သို့တော်လည်းသူတို့ဘက်ကနေဆွေးနွေးမယ်ဆိုရင်တော့ဒေါန်ဆန်းစီဘယ်လိုတုံ့ပြန်မယ်ဘယ်လိုပြောခဲ့မယ်ဆိုတာတော့တုံ့ပြန်လာမှကျွန်တော်တို့သိမှာ။နောက်တစ်ခုကဆက်လက်ပဲကျွန်တော်တရင်ပြန်ကြဖို့ဆိုတာကနေပြောပြန်ရမှလုပ်နိုင်လိမ့်မယ်ထင်တယ်။
မြေဆုံစီမံကိန်းကဒီအစိုးရတက်တန်းတစ်ခုပဲရဆိုင်ထားတာဆိုတော့ရွေးကောက်ပွဲအပြီး NLD ပါတီကသာအစိုးရအဖွဲ့ဖွဲ့နိုင်ခဲ့မယ်ဆိုရင်ဒီမြေဆုံစီမံကိန်းဘယ်လိုဆက်လုပ်မယ်ဆိုတဲ့အပေါ်မှာရောဒေါန်ဆန်းစုကြည်နေနဲ့ဆွေးနွေးခဲ့ရလို့ထင်လားရှင်
ကျွန်တော်တို့ကတုတ်ပြီးနဲ့ဆက်ဆံတဲ့ခါမှာမြေဆုံစီမံကိန်းကတော့လူအလုံးစိတ်ဝင်စားတဲ့အကြံတာပေါ့ဆိုတော့လေဒီကပို့ပြီးတော့ကြံပြန်တဲ့တရုတ်စီးပွားရေးလုပ်ငန်းတွေအများကြီးရှိတယ်အဲ့ဒါတွေပေါ်မှာကျွန်တော်တို့ NLD ကဘယ်လိုသဘောထားမလဲဆိုတာလည်းသူတို့မေးလိမ့်မယ်မေးတဲ့ခါမှာဒေါန်ဆန်းစီဘယ်လိုဖြေမယ်ဆိုတာကတော့သူပြန်လာမှကျွန်တော်သိမှာခင်ဗျာ
တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်ရှီကျင်းဖင်ကမြန်မာအစိုးရအပြောင်းအလဲမှာတရုတ်နိုင်ငံနဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးကိုဆက်လက်တည်ဆောက်လုပ်တဲ့သဘောထားမျိုးတွေပြောဆိုထားတာတွေ့ရပါတယ်။အဲ့ဒီပုံမှာရောဒေါန်ဆန်းစုကြည်အနေနဲ့ဘယ်လိုသဘောထားရှိနိုင်မယ်လို့ထင်လဲရှင်
။ဒါကတော့ဒေါန်ဆန်းစုကအရင်ကတည်းကပြောဦးပါတယ်။ကျွန်တော်ကအင်းသားချင်းနိုင်ငံနေခါကျွန်တော်ရေးလို့မရဘူး။ဘာကြောင့်လဲဆိုတော့ဒါကမှအင်းသားချင်းနဲ့ချင်းချင်းချင်းယင်းဆက်ဆံဖို့ဟာကျွန်တော်ရဲ့ဦးစားပေးအကြံတာပဲ။နောက်တစ်ချက်ကကျွန်တော်တို့အာဆီယံမင်ပါလည်းဖြစ်တယ်နောက်တစ်ဖက်ကလည်းအိန္ဒိယနိုင်ငံလိုနိုင်ငံကြီးနဲ့နေစပ်ဖြစ်နေခါကြတော့အာဆီယံနဲ့မကဘူးအာရှတက်ခုလုံးနဲ့ပတ်သက်တဲ့ဒေသကိုကြည့်ပြီးတော့ပြုတ်မဆန်းဆန်းလို့ချင်းဝင်ကြီးရမှာပေါ့ချင်းဝင်ရကြီးရမှာပေါ့
ဒေါန်ဆန်းစုကြည်တရုတ်ပြည်ခီးစဉ်အစမှာပဲတိုက်ဆိုင်ပြီးတော့ကိုကန့်ဘက်ကတစ်ဖက်သက်ဆက်ရဆဲလိုက်တာဟာတရုတ်ပြည်နဲ့ဆက်ဆံရေးအပြုတ်သဘောဆောင်လာနိုင်တယ်လို့ပြောလို့ရနိုင်မလားရှင
်မှန်တာပေါ့ခင်ဗျာကိုကန့်ဘက်ကနေပြီးတော့မှဒေါန်ဆန်းစုခီးစဉ်စရတဲ့တစ်ခက်ရဆဲကြီးညာလိုက်တယ်ဆိုတာကျွန်တော်ကကြိုးစားမဲ့လက္ခဏာဖြစ်တယ်ယာယီတစ်ခက်ရဆဲတိတယ်တော့မှဒီရှိပြက်ကရဆဲဖို့ဆိုတာဒါအစိုးရနဲ့ပုံသက်ချက်ဖွဲ့ဆက်မပြတ်မပြေတာတိုးတိုးလည်းပဲတို့တော့ရေးရှိဒီပြက်ခရဆဲကြီးရဲ့နောက်ပြီးဒီနေ့ညချင်းရဖို့အတွက်ကတော့ညာကြီးလိုအောင်ပါပဲ။ဒါကြောင့်လည်းဆိုလို့ရှိရင်တို့ကလက်မထိုးရတဲ့ပြက်ခရဆဲကြီးမူချမ်းဆိုတာကသူတို့မပါဘူးလေ။သူတို့မပါဘူး၊ရခိုင်မပါဘူး၊နောက်တအောင်ပလောင်မပါဘူး။တို့တော့အဲ့ဒီမူချမ်းကိုလက်မထိုးတဲ့ဥစ္စာမပြည့်စုံဘူး။တကယ်တမ်းဆိုလို့ရှိရင်အဲ့ကုဏအဖွဲ့ကပါမတယ်လည်းပြည်ရင်းပြက်ခရဆဲကြီးစာချုပ်ကအသက်ဝင်မယ်။နောက်အတိတ်ပဲလည်းရှိမှာ။အဲ့လိုကျွန်တော်သဘောထားပါလေ။
ဟုတ်ကဲ့ပါရှင်အခုလိုမျိုးဖြစ်ကြပြတဲ့အတွက်ဆရာဝန်ထင်ကိုကျေးဇူးများတင်ပါတယ်
ဟုတ်ကဲ့